အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်အပေါ်ဆွဲဆိုထားတဲ့နိုင်ငံတော်လူညုံရေးဆိုင်ရာထိတ်တန့်လျှို့ဝှက်ဆော်ရွက်စရမ်းတွေကိုမှန်မှန်ကန်ကန်မထိန်းသိမ်းမှုဆွဲချက်မှုတွေနဲ့တရားခွင်ကိုလာမယ့်နှစ်မေလ20ရက်နေ့မှာစတင်မှာဖြစ်ကြောင်းဖလော်ရီဒါပြည်နယ်ဖော့ပီးယားခရိုင်တရားသူကြီးအဲလင်းခန်နွန်းကတောက်ကြနေမှာအမိချမှတ်လိုက်ပါတယ်ထရန့်ရဲ့ရှိနေတဲ့ဘက်ကတော့အခုလိုတရားယုံကြည်ရက်သက်မှတ်လိုက်တာကိုမလုပ်ဖို့တောင်းဆိုခဲ့ပြီး2024ခုနှစ်နိုဝင်ဘာမှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲအပြီးမှာမှယုံကြည်သတ်မှတ်တင်ကြောင်းတောင်းဆိုခဲ့ပါတယ်။လာမယ့်ရွေးကောက်ပွဲမှာ Republican သမ္မတလောင်းဖြစ်ထရန့်ကထိတ်ဆုံးတစ်ပြေးနေတာပါ။အခုလိုတရားခွင်ရက်ချင်းသတ်မှတ်လိုက်တာကသမ္မတထရန့်နဲ့ရှိနေအဖွဲ့အနေနဲ့ရာဇဝတ်မှုဆွဲချက်တွေကိုဆက်လက်တိုက်ပွဲဝင်ဖို့ဖြစ်လာတယ်လို့ထရန့်ရဲ့ပြောရေးဆိုခွင့်ရှိသူတဦးက Reuters ဌာနကိုပြောပါတယ်။ထရန့်အမှုမှာဦးဆောင်စစ်ဆေးတရားစွဲဆိုထားတဲ့ထူးဆောင်စမ်းရေးမှူးဂျက်စမစ်ရဲ့ယုံကပြောရေးဆိုခွင့်ရှိသူကတော့မှတ်ချက်ပေးပြောဆိုဖို့ညင်းပါတယ်။သမ္မတရာဒူးတောင်ဝန်အပြီးမှာနိုင်ငံတော်လုံခြုံရေးဆိုရဆရန်တွေကိုတရားမဝင်သိမ်းဆည်းမှုဒီမှတ်တမ်းတွေကိုပြန်လည်ရယူဖို့ကြိုးပမ်းတဲ့အစိုးရအရာရှိတွေကိုလိမ်လည်ပြောဆိုခဲ့မှုတွေနဲ့ထရန့်ကိုဇွန်လ၈ရက်နေ့ကစွဲချက်တင်ခဲ့တာပါ။ထရန့်ဘက်ကတော့စွဲချက်အလုံးမှာအပြစ်မရှိကြောင်းထွက်ဆိုထားပါတယ်။ဒါအပြင်2020သမ္မတရွေးကောက်ပွဲရှုံးနိမ့်မှုရလဒ်ကိုပြောင်းလဲဖို့ကြိုးပမ်းမှုနဲ့ပတ်သက်ပြီးဂျူရီတရားသူကြီးရဲ့စစ်ဆေးမှုတစ်ခုမှာအဓိကအစစ်ဆေးခံဖို့အကြောင်းကြားတဲ့စာရဆောင်ရရှိထားကြောင်းလဲသမ္မတထရန့်ကပြောပါတယ်